Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများတစင်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနတ်ဆရာမြတ်သတင်းတွေမှာတော့ယူကရိန်းနိုင်ငံအတွက်ဆန်းကန်ထားတဲ့စီးရီးကူညီတွေကိုပြည့်ရဖို့မဆုံးဖြတ်ခဲ့မှာပဲယူကရိန်းနဲ့ပတ်သက်တဲ့တန်ကြားချက်ကိုဒေါ်နယ်ထရန့်ကသိရှိထားပြီးဖြစ်တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ပထမဆုံးချင်းတောင်ကိုရီးယားနဲ့မဲခေါင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့စတင်ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးလုပ်ငန်းတွေစီစဉ်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့
သူတို့အားလုံးတသိန်းနီးပါးလောက်ပို့ထားတယ်။ကျွန်တော်တို့ဘက်ကိုလေ
။
နော်ကျွန်တော်တို့ကစစ်ဆက်ထားတာ
နိုင်ငံညာရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းလွန်နဲ့အတူ NGA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေအပေါ်မှာတရားဆက်ဆိုရေး American လွှတ်တော်ရဲ့လုပ်ငန်းစဉ်ကဘာတွေရှိပါသလဲ။ဆားရဲစိတ်ဝင်စားစရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ဒီလိုစီစဉ်နေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြင့်မွန်တို့ကပြောပြပေးပါရှင
်။တွေ့အမေရိကန်ကစီးရီးကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ကိုဆိုင်းငံ့ထားတာပြန်လည်ရုပ်သိမ်းဖို့မဆုံးဖြတ်ခင်မှာပဲသူ့အတွင်းလူတစ်ယောက်ကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်ကသိရှိခဲ့တဲ့အကြောင်းနယူးယောက်တိုင်းစင်စာကပေါ်ပြလိုက်ပါတယ်။တိုင်ကြားချက်နဲ့ပတ်သက်လို့လွှတ်တော်ကိုအကြောင်းကြားဖို့လိုမလို့ဆုံးဖြတ်ရမယ်။သမ္မတရဲ့ရှင်းလင်းရေးကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအတည်ပြုခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူ၂ယောက်ကိုကူကပ်ပြီးတင်းစာကမနေ့ကပဲပေါ်ပြလိုက်တာပါ။ဒေါက်တာကိုစရီကတော့တန်ချာချက်ကိုစတေမလာနောက်မိုင်းမှာပဲသိခဲ့ရပြီးအများပြည်သူသိအောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒေါမိုကရက်ကိုစရီအများစုဖြစ်တဲ့အောက်လွှတ်တော်မှလက်ရှိနဲ့အငြိမ်းစားတန်တမန်တွေအစိုးရရဲ့ရှေ့တွေကိုမင်းမြန်စစ်စစ်ကြားနာမှုတွေစတိုက်လုပ်ခဲ့တာပါ။ရှင်းနေ2020ပြည့်သမ္မတရွေးကောက်ပွဲမှာပြန်ပက်ပြစ်လာနိုင်ခြေရှိတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ပေါ်တည်ယဝင်စုံစမ်းစစ်ဆေးဖို့စီရေးကူညီကိုဆန်းကန်ထားပြီးဖိအားပေးခဲ့တယ်ဆိုတဲ့ဆွဆဲချက်တွေပေါ်ဒေါမိုကရက်တွေကဦးဆောင်ပြီးစုံစမ်းနေရလည်းဖြစ်ပါတယ်။သမားပေါ်အေးယူတင်မတင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လိုမလို့အဆုံးဖြတ်ပေးမဲ့အောက်လွှတ်တော်တရားရေးကော်မတီကတော့ရှေ့သတင်းပတ်ဗိုလ်ထုနေ့မှာကြားနာမှုတွေစတင်မှာဖြစ်ကြောင်းမနေ့ကပဲကြေညာထားပြီးသမားကိုလာရောက်ထွက်ဆိုဖို့လည်းဖိတ်ကြားထားတာပါ။တရားရေးကော်မတီကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီသမားပေါ်အေးယူနိုင်မလားဆိုတာကိုကြားနာသွားမှာလည်းဖြစ်ပါတယ်။ဒီမိုကရက်ခေါင်းဆောင်နေဦးဆောင်ရေးဆွဲထားတဲ့စုံစမ်းစစ်ဆေးရေးလမ်းညွှန်ချက်အရကျန်းနာပွဲမှာတက်တေဖြစ်တက်ရောက်ချက်မဲ့ဥပဒေပညာရှင်အဖွဲ့ကိုသမရနဲ့သူရှိနေတယ်ကပြန်လည်မိငုံထုတ်ခွင့်ရကြမှာလည်းဖြစ်ပါတယ်
။2016အမေရိကန်သမရရွေးကောက်ပွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုမဟုတ်ဘူးလို့ပြောဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကညှင်းဆန်ခဲ့ပါတယ်။သမရရွေးကောက်ပွဲကိုဝင်နှောက်ယှက်ခဲ့တာဟာရုရှားကဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကခိုင်ခိုင်မာမာစုံစမ်းတွေးရှိထားတာပါ။ဒါပေမဲ့ယူကရိန်းကလည်းနှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်အလက်တွေကိုစုံစမ်းဖို့တာဝန်ရှိတယ်လို့အင်ကာနီတို့ကသတင်းစာရှင်းလင်းပွဲမှာဝန်ကြီးပွန်ပီယိုကပြောကြားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုနှီးမျိုးစုံနဲ့အကာအကွယ်ပေးရမယ်လို့လည်းသူကဆိုပါတယ်။အမေရိကန်မှာဒီမိုကရေစီနီးလမ်းချဆောင်ရွက်မှုတွေအပေါ်လူမှုအယုံကြည်လျော့နေလာအောင်ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလရီကလင်တန်ထိခိုက်အောင်နဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်သမ္မတအနိုင်ရအောင်ရုရှားနိုင်ငံကလုပ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေစူးစီးထားတဲ့ Intelligence Community က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။
ဤရနေငမဆူရကလောင်စာစီဈေးတွေတိုးမြင့်လိုက်တဲ့အပေါ်မချေနှက်မှုတွေကြောင့်မကြတဲ့ငင်ကဆလို့ဆန္ဒပြပွဲတွေကြီးထွားလာခဲ့တာအမေရိကန်ရဲ့ပူပေါင်းကြံစည်မှုတွေကြောင့်ဖြစ်တဲ့အကြောင်းဤရန်ပဒိုင်းခေါင်းဆောင်ကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်ဆန္ဒပြပွဲတွေကိုနှိမ်နှင်းခဲ့တဲ့ဤရန်ပြည်ဆောင်တပ်လက်အောက်ခံတပ်ဖွဲ့တွေကိုမင်းငွန်းပြောကြရမှာအထောက်အထားတစုံတရာမပြတ်တာပဲဤရန်ပဒိုင်းခေါင်းဆောင်အယာတူလာအလီခါမနီကထည့်သွင်းပြောဆိုသွားတာပါစနပ်ပြပွဲတွေအတွင်းလူပေါင်း 9,000 ကျော်ကိုဖမ်းဆီးထားတဲ့အကြောင်းလဲလွတ်တော်အမတ်တူကိုကူကပြီးသတင်းတွေမှာဖော်ပြခဲ့ကြပါတယ်။လွန်ကျွေးရအနာမယ်တယောက်ကတော့နိုင်ငံပိုင်သတင်းဌာနကိုစနပ်ပြသူတွေကတင်ပြဖို့ကြိုးစားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့မှာ အစိုးရကဓာတ်ဆီဆေးတွေတုံ့ပြန်လိုက်ပြီးနောက်ဆက်တွဲဆန္ဒပြပွဲတွေနဲ့အာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေအတွင်းထိခိုက်ဒေဆုံးမှုတွေနဲ့ဖမ်းဆီးထားသူတွေအတွက်တိကျလို့အစိုးရကတရားဝင်ပြောဆိုလာမျိုးမရှိသေးပါဘူး။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့အနည်းဆုံး143ယောက်ဒေဆုံးတယ်ဆိုပြီးပြောဆိုထားတာပါ။ UN ဆွေးနွေးကတော့ဒေဆုံးသူတွေအတွက်နဲ့ပတ်သက်လို့ညှင်းဆန်ထားပါတယ်။ဝင်ကုန်ကြီးကြခန့်ကျိုးပန်းခဲ့တဲ့ပူပေါင်းကြံစည်မှုဖြစ်ရင်းရင်းပြောဆိုပြီးအီရန်ပြည်သူတွေပူပေါင်းနေနေကြဖို့လဲနိုင်ငံမဲ့ရုပ်မြင့်တန်ကြားကထုတ်လွှင့်ခဲ့တဲ့မင်ငွန်းထဲမှာအီရန်ဘာသာရေးခေါင်းဆောင်ခါမနီကတိုက်တွန်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲအီရန်ပြည်ရေးဝန်ကြီးကတော့ဆန္ဒပြပွဲမှာခန့်မှန်းချီလူ300,000လောက်ပါဝင်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါဆိုရင်ပထမဆုံးအချိန်ဖြစ်တဲ့ဆန္ဒပြပွဲအလူရေအတွက်ကိုအစိုးရကထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။
အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဆုံးငရင်ကြောင့်28ယောက်ထက်မနည်းသေဆုံးပြီးရာနယ်ချီထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ငရင်ကြောင့်ဒိုဟတ်စ်မြို့နဲ့ဖူမာနီမြို့တွေကသေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။အဲဒီမြို့နှစ်ခုစလုံးမှာအဆောက်အဦတော်တော်များများပျို့ကျပျက်စီးခဲ့တာပါ။သေဆုံးသူတွေအတွက်ဒီကနေ့ပုတ်ထုနေ့ကိုဝန်ထမ်းချင်းအထိမ့်ပတ်နေ့အဖြစ်နဲ့ဝန်ကြီးချုပ်အက်ဒီရာမာကသတ်မှတ်ထားပါတယ်။သမရနယ်တိုက်ခံငေါဆောင်တို့လည်းငရင်တန်ခရရတဲ့နေရာတွေစီကိုသွားရောက်အားပေးခဲ့ကြပါတယ်။အပြက်စီးဘုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြတာနဲ့အတူဒေသခံအများပြားဟာဒီငရင်တန်ခံထားရတဲ့သူတွေအတွက်ပြင်ဆင်ထားတဲ့တဲတွေထဲမှာညှိအိတ်နေကြရပါတယ်။အိမ်နီးချင်းကော့ဆိုဗိုအီတလီနဲ့ဂရိနိုင်ငံတို့ကကယ်ဆယ်ရေးအဖွဲ့တွေဆေလွတ်အကူအညီပေးနေပါတယ်။အင်္ဂါနေ့တုန်းကတီရာနာမြို့တော်အနောက်မြောက်ဘက်ကီလိုမီတာ30ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငရင်ပြင်းအား6.4ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောကြားထားပါတယ်။အင်အားဖြင့်ငရင်လှုပ်ပြီး3နာရီအကြာအဒရီယက်တစ်ပင်လယ်ထဲမှာပြင်းအား9ရှိတဲ့နောက်ဆက်တွဲငရင်ထပ်လှုပ်ခဲ့ပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနေဘုံတို့နေညဘက်တဲ့နေကိုဆက်လက်ကြီးညာနေပါတယ်။ပထမဆုံးချိန်တောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဖူဆန်းမြို့မှာဒီကနေ့စတင်ကျင်းပရမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်ဒေသရင်းခေါဆောင်တွေတက်ရောက်ကြပါတယ်။ဒေသရင်းနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ရေးဆွေးနွေးဖို့ရည်ရွယ်ထားတဲ့ထိပ်သီးအစည်းအဝေးပွဲကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံလက်အဖွဲ့ဝင်ဖြစ်တဲ့ရှစ်တော်ရှာနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာတို့ကဦးဆောင်ခဲ့ကြတာပါ။မဲခေါင်ဒေသကဖွံ့ဖြိုးမှုတွေဟာတောင်ကိုရီးယားနိုင်ငံအတွက်လည်းအကျိုးရှိစေမယ့်ဖွံ့ဖြိုးမှုတွေဖြစ်တာကြောင့်အတူတကွာနင်းနီးကက်ကက်ပူးပေါင်းဆောင်ရွက်တော့မှဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကအဖွဲ့မင်ငွန်စကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်။မဲခေါင်ဒေသနိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံတို့ကြားကုန်သွယ်မှုပမာဏဟာ2017ခုနှစ်ကစလို့နှစ်ဆခွဲလောက်ထိတိုးလာပြီးဒေါ်လာ84ဘီလီယံခွဲထိရှိတဲ့အကြောင်းလည်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကိုရီးယားဆွေးနွေးပွဲဆက်ဆံရေးနှစ်30ပြည့်ထိမ့်မှတ်ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ပူဆံမြို့မှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့မနေ့ကပဲတောင်ကိုရီးယားသမ္မတနဲ့တီးတန့်တွေ့ဆုံခဲ့ပြီးနိုင်ငံငယ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့လည်းဆွေးနွေးခဲ့ကြတာပါတွေ့ဆုံပွဲပြီးမှတော့ငါးလုံးငန်းဆရာပူးပေါင်းဆောင်ရွက်မှုနားလည်မှုစာချုပ်လောက်အသက်မွေးဝန်ကြီးဆရာသင်တန်းများပူးပေါင်းဆောင်ရွက်နားလည်မှုစာချုပ်လောက်နဲ့သဘောပေါင်းခြင်းထင်သိခန္ဓာပူးပေါင်းဆောင်ရွက်ဆရာနားလည်မှုစာချုပ်လောက်တွေကိုနိုင်ငံငယ်တာဝန်ရှိသူတွေလက်မှတ်ရေးထိုးတဲ့ခန္ဓာတွေကိုလည်းခေါင်းဆောင်နှစ်ယောက်တက်ရောက်ခဲ့ကြတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2016ခုနှစ်တုန်းက22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေတံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားအသိအဖြစ်သတ်မှတ်ထားတဲ့စစ်သွေးကြွအဖွဲ့ရဲ့အဖွဲ့ဝင်9ယောက်ရဲ့လောရဟာတန်တရားဖြစ်စရာမလိုအောင်လို့တက်တဲ့ခိုင်းလုံတယ်လို့အမိန့်ကျင်ညာပြီးတဲ့နောက်အစိုးရရှေ့နေတွေကသတင်းတော့တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှေ့ရောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လ1ရက်နေ့တုန်းကဂျမတ်ဦးမူဂျာဟီဒင်အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးတော့12နာရီကြာတရားခံတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနင်းမှုအတွင်းမှာအီတလီလူမျိုး9ယောက်၊ဂျပန်လူမျိုး9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့လည်းသေဆုံးပါတယ်။ကမန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအကြမ်းဖက်သမား9ယောက်လည်းသေဆုံးခဲ့ပါတယ်။ မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်ဦးအမူဂျာဟီဒင်အဖွဲ့ကိုမတရားအသိအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်သီဘောမြို့နယ်အတွင်းမြေမြုံမိုင်းပေါက်ကွဲမှုကြောင့်တေဆုံးသွားသူဟာဂျမတ်နိုင်ငံသားခီးသွားတူဖြစ်တဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတည်ဆုံးသူရဲ့ဆွေမျိုးတွေမြန်မာအနာဂတ်အနေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမနီနိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့ဘာမှမပြောပါဘူး။စော်ပိုင်းတရင်တွေမှာတော့ကတော့ကမ္ဘာလဲခီးသွားတွေမကြာခဏလက်ပတ်လေးရှိတဲ့တီဘောမြို့နီးလမ်းဘေးမှာမြေမြုံမိုင်းပောက်ကွဲမှုကြောင့်တည်ဆုံးသွားတဲ့သူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ကွဲမှုကြောင့်အဖော်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလဲတန်ရရှိသွားပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တီဘောမြို့နယ်ပန်ညောင်ကျေးရွာနဲ့ကွန်ဟောက်ကျေးရွာကြားဒေသဟာခီးသွွားတွေသွာလာခွင့်မရှိတဲ့နယ်မြေတစ်ခုဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူဒူကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့ပါတယ်။မြေမြိုင်းမိုင်းစောင့်ကြည့်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာမြေမြိုင်းမိုင်းကြောင့်ထိခိုက်တိုက်ဆုံးမှုပေါင်း430ထိရှိတဲ့အကြောင်းဖော်ပြခဲ့ပြီးဒါဆိုရင်တော့အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာဆုတ်ထမြောက်အများဆုံးလည်းဖြစ်ပါတယ်။2016ခုနှစ်ဧပြီလထဲမှာတော့လည်းရှမ်းပြည်နယ်ကြောင်မဲမှာဂျာမနီခီးသွွားနှုန်းနဲ့သူတို့ရဲ့ခီးသွွားလမ်းညွှန်တို့မြေမြုံမိုင်းပောက်ကွဲမှုကြောင့်ဒဏ်ရာတွေရရှိခဲ့ပူပါတယ်။ဒီဘောမျိုးနဲ့ပါဝင်လက်နက်ကင်ပြပခတ်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွွားတာမျိုးတွေကိုဆင်ခြင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားတာပါ
။ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ပတ်လည်မှာလုံခြုံရေးတွေဝိုင်းထားတာကိုဖယ်ရှားပေးဖို့တက္ကသိုလ်အာဏာပိုင်တွေကရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်။တက္ကသိုလ်ကျောင်းဝင်းထဲမှာပုံနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့ပြီးတဲ့နောက်တရားမှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲဒေါက်တာမရင်ဒါလူးကဒီကနေ့ပြောကြားပါတယ်။ဆန္ဒပြကျောင်းသားတွေစတဲ့ချခဲ့တဲ့တက္ကသိုလ်ကိုရှင်းလင်းနိုင်ဖို့တက္ကသိုလ်ကိုဝိုင်းရံပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့တွေအမြန်ဆုံးဖယ်ရှားပေးဖို့လည်းသူကသတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအများဆုံးပြန်ဆနိုင်ဖို့ကအရေးအကြီးဆုံးဖြစ်တယ်လို့ဒေါက်တာလူးကပြောပါတယ်။ပေါ်လီတက်နစ်တက္ကသိုလ်ဝင်ကိုရဲတွေဝိုင်းထားတာဆက်ရက်ကြာရှိနေပါပြီ။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဆန္ဒပြသူတွေပေါ်လီတက်နစ်တက္ကသိုလ်ဝင်ကိုစတဲ့ချပြီးတော့ရဲတွေဝင်မလာနိုင်အောင်လို့အတားအဆီးတွေလှုပ်ထားခဲ့ကြပါတယ်။ရဲတွေကလည်းမျက်ရည်ရိုပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းရဲတွေကိုမိလောင်ပုံးတွေအုတ်ခဲတွေမြားတွေနဲ့ကျောင်းဝင်းထဲကနေပြန်လည်တိုက်ခိုက်ခဲ့ကြတာပါအစပိုင်းမှာဆန္ဒပြကျောင်းသားရာချီရှိခဲ့ပေမဲ့နောက်ပိုင်းမှာကျောင်းထဲကနေရရနီးနဲ့ထွက်သွားခဲ့ကြပါတယ်ရဲလက်ကလွတ်မြောက်သူတွေရှိတယ်လို့တချို့လည်းအဖမ်းခံခဲ့ကြရပါတယ်။တက္ကသိုလ်ဝင်းထဲမှာအမကန်ဆန္ဒပြသူ10ခန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းထားကြပေမဲ့တက္ကသိုလ်အာဏာပိုင်တွေရှာဖွေရှင်းလင်းတဲ့အခါမှာတော့တရားမှမတွေ့ဘူးလို့ဒီကနေ့ပြောပါတယ်။ကျောင်းထဲမှာကျန်တဲ့သူတွေကိုငင်းငင်းချမ်းချမ်းထတ်သွားကြဖို့နားချမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှာဖွေခဲ့တယ်လို့တက္ကသိုလ်အကြီးအကဲဒေါက်တာလူးကဒီကနေ့ပြောကြပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးသွားမှာဖြစ်လို့အခုရင်ဆုံးဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေဘာကြောင့်ကြန့်ကြန့်နေသလဲဆိုတဲ့အကြောင်းကိုနားဆင်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေနှောင့်နှေးကြန့်ကြန့်နေရတာဟာဘင်္ဂလားဒေ့ရှ်ဘက်ကပြက်ကွက်မှုကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားကြီးအကြီးတန်းအရာရှိတဦးကဝေဖန်လိုက်ပါတယ်တဖက်မှာတော့ဒုက္ခသည်ပြန်ခေါ်ရေးမှဒုက္ခသည်ဘက်ကယုံကြည်အားကိုးလောက်တဲ့လုပ်ငန်းမျိုးတွေကိုမြန်မာဘက်ကလှုပ်ဆောင်ဖို့လူမဲလူလေအကြံပြုပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နောက်ဆုံးအခြေအနေတွေကိုမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တဲ့အချက်လက်တွေပေးဖို့ပြက်ကွက်တာအကြောင်းပြန်ကြားဖို့ပြက်ကွက်တာတွေကြောင့်အစီအစဉ်တွေကြန့်ကြာခဲ့ရတယ်လို့မြန်မာနိုင်ငံသားရဲ့ကြီးတဲ့အရာရှိတဦးကပြောဆိုထားတာပါလက်ရှိအဖြစ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုပြန်လည်ပြစ်ပို့ထားတဲ့ဒုက္ခသည်လူကြီးစင်ရလူကြီးတသိန်းခန့်ရှိပြီးအဲ့ဒီအထက်ကပြန်လည်ခေါ်ယူဖို့မြန်မာဘက်ကစီစစ်လက်ခံထားတာ4000ခန့်ရှိတယ်လို့ဆိုပါတယ်လက်ခံရေးစာချုပ်အရသတ်မှတ်ထားတဲ့အချက်လက်တွေလိုအပ်နေသေးတာကြောင့်အချက်လက်တွေပြန်လည်တောင်းခံထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပြစ်ပို့တာမရှိသေးဘူးလို့ပြောဆိုလိုက်ပါတယ်ပြန်လည်လက်ခံရေးပိုင်းအတွက်စီစစ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကခုလိုပြောဆိုလိုက်တာပါ
သူတို့အားလုံးတသိန်းနီးပါးလောက်ပို့ထားတယ်ကျွန်တော်တို့ဘက်ကလေ
ဟုတ်
နော်ကျွန်တော်တို့ကစစ်ဆက်ထားတာ3000နဲ့4000ကြားတဲ့ရှိတယ်ဒါပေမဲ့လောလောဆယ်ကျွန်တော်တို့လက်ခံရရှိတယ်သူတို့ဖောင်တွေကလက်ထပ်သဘောတူထားတဲ့အတိုင်းဖြစ်မထားဘူးအချက်နှစ်ချက်ကြံနေတယ် အချက်နှစ်ချက်ကိုတို့ပါတယ်ဆိုတော့ကိုနော်ပြောတယ်မိမိဆန္ဒအလျောက်ပြန်ချင်းဖြစ်ပါတယ်ဆိုတော့တစ်ချက်ကအဲတစ်ချက်ကနောက်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေကိုလေးစားလိုက်နာပါမယ်ဆိုတော့အချက်နှစ်ချက်မပါဘူးဒါမှလည်းကျွန်တော်တို့ကဒီဟာကိုကြက်ကြနေမှာဆိုလို့အဲ့ဒီချက်နှစ်ချက်မပါပဲမဲ့လက်ခံပြီးတော့ကျွန်တော်စစ်စစ်ပြင်ရယ်မြန်မာနိုင်ငံမှာနေရဘူးလားမနေရဘူးလားဆိုတော့
ပြီးခဲ့တဲ့နှစ်လောက်ထဲကစတင်အကောင့်တွေဖော်ပြတဲ့ဒုက္ခတွေပြန်လည်လက်ခံရေးဟာနှစ်ကြိမ်တိုင်တိုင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဒုက္ခတွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုထားတာအခုဆိုရင်တစ်နှစ်ကျော်နှစ်နှစ်နီးပါးရှိနေပါပြီလက်ခံနိုင်ရေးအတွက်စီစဉ်ထားတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အားနည်းချက်တွေရှိလို့အခုလိုလုပ်ငန်းတွေမအောင်မမြင်ဖြစ်နေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းပြန်လည်လက်ခံရေးပိုင်းနဲ့ပတ်သက်လို့အစိုးရဘက်ကလုပ်ငန်းစဉ်တစ်ခုလုံးကိုပြန်လည်တုံ့တက်သွားဖို့မရှိဘဲဒီနေ့အတိုင်းသာဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ
်။အဓိကတော့နိုင်ငံကြားလည်းပဲခုနကတမကဆိုတာကျွန်တော်တို့ဟိုလိုအပ်မှာပဲအကူအညီတောင်းလာတယ်။သူတို့နဲ့ကျွန်တော်နဲ့သဘောတူညီချက်အတိုင်းအောင်သူတို့ live ဆောင်ရွက်ဖို့ပဲလိုတယ်နံပါတ်1ကတော့ဒါပေမဲ့လည်းခုနကပြောသလိုဘင်္ဂလားဒေ့ရှ်ကပြောနေတယ်မြန်မာနိုင်ငံက conducive environment ကိုဖန်တီးပေးမထားဘူးဆိုပြီးတော့ပြောနေတယ်เนาะသူတို့တောင်းဆိုနေတာတွေရှိတယ်နောက်ခုနက civilian protection အတွက်ဟိုထားပေးဖို့เนาะ citizenship ကိစ္စတို့เนาะ accountability တို့เนาะဒါတွေပြောရတာเนาะအဲ့ဒါတွေကအရှင်းပြောရှင်းတချို့ဟာတွေ step by step သွားနေတာနောက်ပြီးတော့သူကပရော်နယ်သွားနေတာတချို့ဟာတွေကဒီဟာနဲ့လာချိတ်တဲ့အခါမှာခုနပြဿနာတက်တော့တာပဲเนาะအဲ့တော့ဘင်္ဂလားဒေ့ရှ်ရဲ့လူရဲကိုတီးကြည့်လိုက်မှခုလိုမျိုးခံမလို့ရတယ်ဘာလဲထင်သိစိတ်မဝင်စားဘူးမာတီလက်ထရာမှာကျွန်တော်တို့ဖိအားပေးမယ်ဆိုတဲ့ဟာမျိုးဆောင်းနေတာအားလုံးပြီးတဲ့အတိုင်းမှာဒါဟိုသူ့လူရဲတွေကပေါ်ပြနေရတာ
နှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာနိုင်မဲ့အစီအစဉ်မအောင်မြင်ပေမဲ့ကို့အစီအစဉ်နဲ့ကိုပြန်လာသူ400ကျော်တိရှိသွားပြီဖြစ်တာကြောင့်ဒုက္ခတွေလက်ခံနိုင်ရင်းနဲ့ပတ်သက်လို့ဘသူတွေကပြက်ကွက်နေတယ်လဲဆိုတာသိနိုင်တယ်လို့မြန်မာအစိုးရဘက်ကပြန်လည်ထောက်ပြထားတာလို့ရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခတွေလက်တဆုပ်စာလောက်ပြန်လာတာနဲ့ရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟစီနာကိုရိုင်ကလည်းရိုဟင်ဂျာဒုက္ခတွေဂုံတိတ်ခါရှိရှိနေရပြန်နိုင်မှုစူးစမ်းတာမှာယုံကြည်စိတ်ချအောင်မြမအစိုးရဘက်ကဆောင်ရွက်နေတာမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်လွှတ်တော်မှပြောဆိုခဲ့ပူးလာရှိပါတယ်။ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကတော့ပြန်လည်လက်ခံရေးပိုင်းမအောင်မမြင်ဖြစ်နေရတဲ့နဲ့ပတ်သက်လို့အခုလိုအကြံပြုသွားပါတယ
်။အဲဒီဒုက္ခတွေကမယုံကြည်ကြဘူးဗျ။သူတို့ယုံကြည်အောင်တစ်ခုခုလှုပ်ပြရမယ်။လှုပ်ပြမယ်ဆိုရင်သူတို့အိမ်သူတို့ပြန်ပါပဲ။ကျွန်တော်ကောက်ဆက်ဘဇာရောက်ခဲ့တယ်ဒီသူတို့အိမ်သူတို့ပြန်ညင်ပါတယ်သို့တော့သူတို့ယုံကြည်စိတ်ချမှုမရှိဘူးအဲ့ဒါကြောင့်မို့လို့သူတို့ကိုလက်တွေ့ကြကြတိတ်ခါရှိရှိပြန်နိုင်အောင်အနေထားတွေဖန်တီးပေးရင်သူတို့ပြန်ပါပဲ
ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိပေမဲ့ဒုက္ခတွေတွေနေရပြန်နိုင်ရေးအတွက်တော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာကြုံလာတွေလက်မှတ်ရေးထိုးသဘောတူထားတာရှိပါတယ်။ဒါပေမဲ့လည်းနေရပြန်မဲ့ဒုက္ခတွေတွေကမှအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးပဲဖြစ်နေရသေးပါရှင်
။ဒုက္ခတွေပြန်လည်လက်ခံရေးနောက်ဆုံးအခြေအနေတွေကိုမမေခါစုံစမ်းမေးမြန်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းတော်ကိုထုတ်လွှင့်ပေးချင်ပါသေးတယ်။ MCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆေးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်သက်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်တမှုတူကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံ320ကျော်အိမ်နီးချင်းထိုင်းနိုင်ငံတွေကိုထပ်ပြေးတိမ်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုတွေကမွန်ပြည်သက်ပါတီအခြေပြုရာဂျပန်ယူတွင်းဒီကနေ့မနက်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်သက်အခြေစိုက်ဂိတ်ကိုခွေကျူးချက်မရဘဲဝေရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီနေမြေခံတပ်မှုသူကမွန်ပါတာနဲ့ပြောပါရယ
်။ဒါကတည်းကဒီကပရိုင်းရောဘူးဆိုတဲ့ပင်ကျူပယောနော်ဆက်ကလေးကလေးညပန်ပရန်ရောဘူးဘောကလေးညကလေးကံတန်းသာပြောနော်ရောဘူးဘောကလေးညညံ့ကံတော်ဒီရောကလေးည
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မလို့ပြောတယ် မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟိနတိုင်ဘက်ကတက်လာတော့တနတ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်စုပ်ရင်အဲ့ဒါလိုပုံစံပေါ့သူတို့ဘက်ကတိုင်အားဖြစ်နေတယ်သူတို့ဘက်ကထိခိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကရာရှိကြီးတူးနဲ့အရတာတူးတိုင်ရန်ရရှိပြီးတတတူးချဆုံးသွားတယ Yane, Tosi Sinla Kebare, Leshi Momidi Party, Yet Japan Yudin Taskangu, Yama Setapaga, Tainba Yashi Harelu, Tirakan Duga Piovare. Leshi Piaton Zumuna, Wimba Rigo, Tamaro Bagani, Pesu Tabi, Tola Mumishita Ochini, Masini Rava, Anina Yari Pita, Tayendong, Japan Yudin, Jando Sare, Yane Chira Jiva Tariha, Tining and Bama, Tainshan Yarelu, Asuba Tirakan of Sepio Vare.
ဒီတော့ဒီဘုံကြီးပြောပါတော့မိသားစုတွေဟာတော့စစ်ဆောင်ကြတယ်နောက်ကျွန်တော်တို့ထိုင်းတဲ့တို့တော့သူသိကြတယ်ဆိုတာထိုင်းတဲ့ကံကြီးတဲ့ဆိုတော့အဲဒီရောက်မှတော့သူတို့စစ်ပြီးဆောင်ကြတယ်ဆိုတယ်ဆစ်ဆောင်၃00ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းဘက်ခြမ်းမိတွေးဘူကြောင်းနန်းကုတ်ကြောင်းနဲ့ဆစ်ဆောင်စခန်းနေမှာနေရာချထားပေးပါတယ်တိုက်ပွဲနဲ့ပတ်သက်ပြီးအရှိဆုံးတိုင်းစစ်တပ
Nego, Matiji, Devulu, Sepa Yashi Duga, Piovare. Mobide Patia, Natasha Kune, Fiwai Lama, Yamasuyane, and CAPA Lama, Yidu Tara Poy Pitulu, Yamasitane, CAPA Pipora, Machida Chinigani, Akulu, Taipo Pipua Larava. And the Lamatu, Mumide Party name, Yamasita Doja, type way Pilare Poma, Yama Ninjan Yuko Machina, a Champe Poku, Ulamong Sugar, Kulu, Tioware.
And see two more Motomobo, and see two left for a Pudula for a prison of Machina Tomobo. And see two other for them of Bikavashi and Nada, Danazo, Amianzo, Tapadu, Padam Sedem, Pion, Lupu, Lumatin, and of GMC, the Waddle, she did it, the Kishari, the Santa, she did it there.
ဒီကျွန်တော်လုံနိုင်မယ်အလုပ်တွေလည်းလုပ်ချင်တာပါလေပြီးခဲ့တဲ့2009ခုနှစ်ဖေဖော်ဝါရီလမှာမုံမြစ်တဲ့ပါတီကနေကျင်းပခဲ့တဲ့မုံမျိုးရံနေ့အခမ်းအနားမှာစီရေးပြတာဖွဲ့နဲ့မကျင်းပဘူးတမရိုဘက်ကတားဆီးခဲ့ပေမဲ့မုံမြစ်တဲ့ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစကြီးမျိုးနဲ့ဖျားရောင်ဂိမ်းနဲ့တံပြူစရာမျိုးနဲ့စီနေပင်ဂိမ်းစားတဲ့မုံကောက်ခွန်စခန်းတွေကိုတမ
burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့ထုတ်လင်းပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသမ္မတယာရုကနေဖေရှားခံရနိုင်တဲ့လုပ်ငန်းစဉ်တစ်ရပ်နဲ့ရင်ဆိုင်နေရပါတယ်။အခုအောက်လွတ်တော်မှာသမ္မတကိုတရားဆွဲဆိုရေးစုံစမ်းမှုကြားနာနေတာတွေရာဆိုရင်အမေရိကန်အခြေခံဥပဒေမှာပြဋ္ဌာန်းချက်ရဲ့အစပိုင်းသာရှိသေးတာပါ။အစိုးရတာဝန်ရှိသူတွေအပေါ်လွှတ်တော်ရဲ့တရားဆွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Steve Radich ကသုံးသပ်တင်ပြထားတာကိုမတ်သိင်ထိုက်ကပြောပြပေးပါမယ်ရှင်။
သ ဆိုရတာဝန်ရှိသူအပေါ်လွှတ်တော်ရဲ့တရားစွဲဆိုမှု impeachment ဆိုတဲ့စကားလုံးကအင်္ဂလန်မှာ16ရာစုအလဲပိုင်းကပေါ်ပေါက်ခဲ့တာပါအမေရိကန်အခြေခံဥပဒေထဲမှာ impeachment ဆိုတာကို6ကြိမ်တိုင်းရည်ညွှန်းဖော်ပြထားပေမဲ့လုပ်ငန်းစဉ်အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခြေခံဥပဒေပြဋ္ဌာန်းချက်အပိုက်တက်မှာလွှတ်တော်ရဲ့တရားစွဲဆိုမှုကိုလွှတ်တော်နှစ်ရက်ထဲကပိုပြီးကြီးတဲ့အောက်လွှတ်တော်ကိုအပြည့်အဝလုံပိုင်ခွင့်ပေးထားပါတယ်။အောက်လွှတ်တော်ကစုံစမ်းစစ်ဆေးပြီးတရားစွဲဆိုရေးမူကြမ်းတရက်ကိုပြုစုရပါတယ်။အစိုးရတာဝန်ရှိသူကိုတရားစွဲဆိုရေးအတွက်လက်ရှိမှာ435ယောက်ရှိတဲ့အောက်လွှတ်တော်အမတ်တွေရဲ့အများစုကထောက်ခံရမှာဖြစ်ပါတယ်။အစိုးရတာဝန်ရှိသူကိုလွှတ်တော်ရဲ့တရားစွဲဆိုရေးဆိုတာမှာယာရုကနေအလိုလျောက်ဖယ်ရှားလိုက်တဲ့သဘောတော့မဟုတ်ပါဘူး။တရားစွဲဆိုရေးမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှစစ်ဆေးကြနာပွဲလုပ်ရပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးချုပ်ကစစ်ဆေးကြနာပွဲကိုကြီးကြပ်ရပါတယ်။တရားစွဲခံရသူမှအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရုကဖယ်ရှားနိုင်ဖို့အတွက်ကတော့အထက်လွှတ်တော်အမတ်တရားတဲက၃ပုံ၂ပုံအတည်ပြုဖို့လိုအပ်ပါတယ်။ Georgetown တက္ကသိုလ်ဥပဒေရှိရာအကြောင်းက Susan Lou Bloch ကအခုလိုပြောပါတယ်
။ Removing the President of the United States.Before an election is a drastic thing.
ရွေးကောက်ပွဲမတိုင်ခင် American သမ္မတတဦးကိုယာရုကဖယ်ရှားတဲ့လုပ်ရဟာတိတ်ကိုပြင်းထန်လွန်ပါတယ်။နောက်ပြီးအခြေခံဥပဒေကလည်းဒါကိုမလိုလားပါဘူး။မကြာခဏဖြစ်နေမှာကိုလည်းမလိုလားပါဘူး။ဒါကြောင့်လဲအတားစီးကြီးဖြစ်တဲ့၃ပုံ၂ပုံ69ဦးအဖြစ်သတ်မှတ်ထားတာဖြစ်ပြီးပါတီ၂ရက်စလုံးပါမှဖြစ်မှာပါ။
အခြေခံဥပဒေပြဋ္ဌာန်းချက်အပိုက်နှစ်မှာတော့ပြည်ထောင်နဲ့သတ်မှတ်ချက်တွေကိုပြဋ္ဌာန်းထားပါတယ်။အစိုးရတာဝန်ရှိသူကိုတရားစွဲဆိုပြီးယာရုကဖယ်ရှားမှုနိုင်ငံပေါ်သစ္စာဖောက်ဖျက်မှုအဂတိလိုက်စားမှုဒါမှမဟုတ်လေတခြားပြစ်မှုကြီးတွေနဲ့မမှန်မကန်စောင့်ရွက်ချက်တွေအတွက်ပြစ်ဒဏ်လို့ဖြစ်ပါတယ်တရားသူကြီးနဲ့တရားရုံးချုပ်တရားသူကြီး14ဦးကိုလွှတ်တော်ကတရားစွဲဆိုခဲ့ပြီးယာရုကဖယ်ရှားပြစ်ဒဏ်စီရင်ခံရသူ9ဦးရှိပါတယ်အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတဲ့သမ္မတ၄ဦးရှိပြီးအခုချိန်ထိ၂ဦးကိုတရားစွဲဆိုခဲ့ပေမဲ့တဦးမှတော့ပြစ်ဒဏ်စီရင်မခံရပါဘူး။1968ခုနှစ်တုန်းကစီရေးဆိုင်ရာဝန်ကြီးကိုယာရုကဖယ်ရှားမှုနဲ့ပတ်သက်ပြီးသမ္မတအင်ဒရူးဂျွန်ဆန်ကိုလွှတ်တော်ကတရားစွဲဆိုပါတယ်။နောက်နှစ်ပေါင်းတရာကျော် 1984 ခုနှစ်မှာတော့သမ္မတရစ်ချတ်နစ်ဆန်ကိုဒီမိုကရက်ပါတီဌာနချုပ်ကိုချိုးဖောက်ဝင်ရောက်မှုအဲ့ဒီရာဇဝတ်မှုကိုဖုံးကွယ်မှုနဲ့ဆက်ဆက်ပြီးလွှတ်တော်ကတရားစွဲဆိုရေးမဲခွဲမှုမတိုင်ခင်သမ္မတကယာရုကနှုတ်ထွက်သွားခဲ့ပါတယ်။သမ္မတဘေးကလင်တန်ကိုတော့အင်ဂျူရောအလုပ်တင်ဝန်ထမ်းနဲ့လိန်ပိုင်းဆိုင်ရာဆက်ဆံမှုနဲ့ပတ်သက်ပြီးလိန်လေကြံ့ကျင်ခဲ့မှုအတွေ့1998ခုနှစ်မှာတရားစွဲပါတယ်။အခုတော့သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြိုင်ဘက်ကိုစုံစမ်းပေးရေးပြည်ပနိုင်ငံတစ်ခုကိုပြောဆိုခဲ့မှုအတွေ့ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကတရားစွဲဆိုရေးစုံစမ်းခံရတာဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုရေးကြားနာမှုတွေလုပ်နေစေဖြစ်ပြီးတရားစွဲဆိုရေးမဲခွဲမှုကိုတော့ဒီနှစ်မကုန်ခင်မှာဖြစ်လာမယ့်အနေအထားရှိပါတယ်
။အစိုးရတာဝန်ရှိသူအပေါ်မှာAmerican လွှတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒီကြောင်းတွေကိုမတ်သိညီထိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရွက်ကိုထုတ်လွှင့်ပြီးတဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြောဇန်တာရဲ့မြန်မာရေးသုံးသက်ချက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြင်တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရင်ပုတ်တခုနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုယူပြီးတော့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်
း။မြန်မာပြည်မှာဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီးကျူဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူး
။အထွေထွေယောဂအထူးကုဆရာဝန်ကြီးတွဲဘက်ပါမောက်ခဒေါက်တာဦးသိမ်းမြင့်ပြောသွားတာပါ။ဒီအကြောင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒါပြင်ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ရိုဟင်ဂျာပြည်ထနာပြည်လေရေးတွေ့နိုင်ငံတကာတိုင်းဝိုင်းကဘာမှလုပ်ပြီးနိုင်မှာမဟုတ်ဘူးလို့မြန်မာရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်သုံးသပ်လည်လာခဲ့သူပါမောက်ခဒေးဗစ်စတင်းဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICG မှာတရားစွဲဆိုတဲ့အတွက်ကောတည်ကြည်နစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်နိုင်မယ့်အလားအလာရှိပါသလား။ Georgetown တက္ကသိုလ်ဂုဏ်သူဆောင်ပါမောက်ခဒေးဗစ်စတင်းဘတ်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။
ပမခစတိုင်မခင်ဗျာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ်အာဂျင်တီးနာအမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ်
။ဂုံတိခါအစင်တန်းကြာစင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအိန္ဒိယနိုင်ငံတွေလာပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well that is true that none of the eastern countries China Japan
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရဲအရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုဂျာပြဿနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွမ်းခြုံထိခိုက်စေမယ်။ဂျောင်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုဏ်သတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမြန်းလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြဿနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရွန်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာအန်နဘိုင်တွေဘက်ကတော့သူတို့ခေါ်တာနေရက်စွန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ Look, to me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်မဲ့ပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။အခြေခံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းတဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတုန်းကအဖြစ်အပျက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်စုနိုင်ငံသဘောတူညီချက်အတိုင်းပ ပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဘက်ကကူညီအားမပေးဘူးမလုပ်ဘူး UIC ရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အထုတ်နေရလို့လည်းမြန်မာဘက်ကပြောပါတယ်ခင်ဗ
ျ Well I think that Bangladesh doesn't want these people either I think they want to put them as you know into some island in the Bay of Bengal as put many
ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေကိုလက်မခံကြပါဘူးဘင်္ဂလားပင်လယ်အော်တွေကအဒီရဲ့တိတ်များတဲ့ကျွန်းကိုဒီလူတွေအများပြပို့ဖို့လှုပ်တာသိတဲ့အတိုင်းပါပဲဒီပြဿနာကင်တွယ်ရမှာဘင်္ဂလားဒေ့ရှ်ကိုတစိမ့်တစ်ပိုင်းအပြစ်တင်ရမှာပါဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အသိအမှတ်ပြုပါတယ်ဦးသိန်းစိန်အစိုးရကလည်းအပြစ်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြစ်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်တိတ်ခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်မရှင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မယ်ထင်ပါသလားဆရာကြီ
း I mean this is a matter of public image legally I don't know what can be
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်တရားဥပဒေအရမလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူ
းတစ်ဆက်တည်းမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
probably not that's the problem I mean I don't see a solution to the problem at present because this is going to be
ဒုက္ခသည်တွေ justice ကိုဆောင်ကျင်းပေးနိုင်မယ်လို့ကျွန်တော်မထင်ပါဘူးလောလောဆယ်ပြဿနာကိုပြည်လဲမှုရရှိစေမဲ့လောက်ရလို့လဲကျွန်တော်မထင်ပါဘူး2020ရွေးကောက်ပွဲနှိကလာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကင်တွယ်ရဲမှာမဟုတ်ဘူးတိုင်းပြည်တွင်းမှာရိုဟင်ဂျာစန့်ကျင်ရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ
်တချို့ကတော့ရက်ဆက်ကြံကြုံမှုကျူးလွန်ခဲ့တာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာကွယ်မယ်ဆိုတော့စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိတယ်ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လည်ရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစက်သွက်နိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တိုင်းရင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တိုင်းနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ်
ဝယ်စီရသဘောတဘာဝကိုလည်းနည်းနည်းမေ့ကျင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်သို့တော်လည်း OICR ဒီလိုသူတို့အဖွဲ့တွင်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိဘူးလားခင်ဗျာ
I mean, there are lots of countries where human rights are a major problem, historically and also at present. And
you said, လူခွင့်ရေးပြဿနာကြီးကြီးမားမားရှိတဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးပါ။တမိုင်းမှာရောမျက်မှောက်ကာလမှာရောအများကြီးရှိနေပါတယ်။ Saudi Arabia ကိုပဲပြောမလား။တရုတ်နိုင်ငံရှန်ကျဲမှာလုပ်နေတာတွေကိုပဲပြောမလား။ကမ္ဘာမှာအများကြီးပါ။မြန်မာပြည်လူခွင့်ရေးချိုးဖောက်မှုပြဿနာဟာတကယ်ရှိနေတာပါ။2010 2017နောက်ပိုင်းထိုးတက်မှုတချို့ရှိခဲ့ပေမဲ့ရိုဟင်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားတဲ့ဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိယချင်းတွေနဲ့ဆက်ဆံရေးမှာပါဝါဒစရာကောင်းတဲ့အချက်တရဖြစ်ပါတယ
်ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြတယ်လို့ထင်ပါတယ်ခင်ဗျာ
For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူးရိုဟင်ဂျာတွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိအမှတ်မပြုပါဘူး။ရိုဟင်ဂျာတွေကတော့တိုင်းရင်းသားအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားအခွင့်အရေးကိုလူချင်းနေကြပါတယ်။ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူး။တဖြည်းဖြည်းဖြစ်လာနိုင်မဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ ရတားအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူးဒါဟာသိပ်ဝန်းနေစရာကောင်းပါတယ
်ဆိုတော့ကျွန်တော်မိကုန်းကိုပြန်ကောက်ရမယ်ဆိုရင်ဒီပြဿနာအမှန်တကယ်ပြည်လဲရေးအတွက်နိုင်ငံတကာအစိုင်းမကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင
် Well I don't know whether the international community can do very much
ဒီပြဿနာပြည်လဲရေးနိုင်ငံတကာအနေနဲ့သိပ်လုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကဘာကအာယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုတ်တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ရှီတိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါမူလအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဗုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအေအဖွဲ့အင်အားကြီးထွားလာတာဟာလည်းရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အပြေမတွေ့ရဘူးလို့ကျွန်တော်ပြောနေတာပါ
။ဟုတ်ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါ။ဒီလူတွေနဲ့ကျွန်တော်ငငငကလေးကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်၊အတူတူကစားတယ်၊အတူတူကြောင်းတက်ခဲ့ကြတယ်။သူတို့အိမ်ကိုအိမ်အပြန်လန်သွားရောက်လက်ပတ်နေခဲ့ကြတာပါ။အဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို့
Yes, that's true, I'm sure, and it's been the case in the past, but at the same time...
မမရဲတိကြပါရဲဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွေလည်းအစိုးရအဆက်ဆက်အနေခံခဲ့ရတာပါအစိုးရရဲ့အစ်စ်မြရာဓုတွေအတွက်ရွေးချယ်ခံထားခံရတာမရှိသလောက်ပါပဲမဆိုးသလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချိုးနှိမ်ခံရမှုကရိုဟင်ဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီးခင်ဗျာ
Sorry I wish I had an answer for you but I'm afraid this is impossible We wish them well I think the Rohingya are the worst off people in Asia group in Asia
ခင်ဗျားမိတဲ့မိကုန်းတွေအတွက်ထိရောက်တဲ့အဖြစ်ကျွန်တော်တကယ်တော့ရှာပေးကြပါတယ်ဒါပေမဲ့မပေးနိုင်တာဝမ်းနေပါတယ် Rohingya တွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူး။ဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်။ဒါဟာ genocide လူမျိုးတုံးတန့်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူး။ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ
်။ဥကျော်စန္ဒာရဲ့မြန်မာရေးတုံးသက်ချက်အပြီးလာမယ့်စနေနေ့တိုင်းလေလိုင်းစီစင်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တဲ့အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လဲတင့်မြက်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတိုင်းလေလိုင်းစီစင်မှာပါဝင်ဆွေးနွေးဖို့အတွက်ထမှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒီတစ်ပတ်အတွက်မြမလူတို့နဲ့ကျန်းမာရေးကဏ္ဍမှာစီချိုသွေးချိုယောဂါဟာစိတ်တကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲနဲ့မှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုသက်တမ်းစီနေနိုင်သွားပြီဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စင်ကစီစဉ်ပင်ဆင်ဆက်ပေးထားတာကိုနားဆင်ကြပါရှင်
ကျို့တွေ့ကျို့ယောဂါဖြစ်နေပြီလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်တကြပြီးအားငယ်မှုတွေကိုခံစားကြရတာပါတသက်လုံးကုသမှုခံယူသွားရမယ်ယောဂါဖြစ်နေတာကြောင့်စိတ်တကြမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါတယ်နေတိုင်းတော့ရမယ်ဆေးတွေဆံဝင်နဲ့မကြာခဏပြတ်တာတိုင်ပင်ရမှာတွေအစားအသောက်ရှောင်ကျဉ်ရမှာတွေအနေထိုင်မှားရင်နောက်ဆက်တွဲဆူကျို့ဖြစ်ရမှာတွေကိုဆိုရင်ပုံဝင်မိကြတာဖြစ်ပါတယ် စစ်ချုပ်သွေးကြောရွက်ရဲ့ကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေတာကြောင့်လူနာတွေအနေနဲ့ယောဂဖြစ်ပြီးလို့သိရတဲ့အခါမှာစိတ်တကျအားငယ်နေဖို့မလိုပဲနားလည်တကြမ်းတဲ့ဆရာဝန်တွေနဲ့သာအမြန်ဆုံးပြတာတိုင်းပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ်
။ဒီမှာပြီးမှဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီချုပ်ဖြစ်လို့နောက်နေ့သေသွားမယ်လို့မဆိုလိုဘူး။ကျမ်းမာရေးနဲ့လျော်ညီအောင်ငါရဲ့အစားအသောက်အနေထိုင်မျိုးပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါရဲ့ကျမ်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက်ထိနေထိုင်နိုင်မယ
်။အစားအသောက်နဲ့ပတ်သက်တဲ့အယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါ။စီချုပ်ဖြစ်ရင်အချို့လုံးဝမစားရဘူးလို့ယူဆကြရကနေအခုခါမှာတော့စားလို့ရတဲ့အချို့နဲ့စားလို့မရတဲ့အချို့လို့ခွဲခြားပြောလာပြီးတတိကရတဲ့အချို့တက်အပါဝင်စားလို့ရတဲ့အချို့တက်တွေကိုတွက်ချက်စားသုံးဖို့အားပေးလာတာကြောင့်စီချုပ်တိချုပ်ဝေနာရှင်တွေအခုဝမ်းသာစရာတစ်ခုဖြစ်လို့နေပါလေ။ဘလူချူတွေကိုလုံးဝရှောင်ကျဉ်ပြီးဘလူချူဓာတ်တွေကိုတိုင်းထွာတက်ချက်စားသုံးတင်နေဆိုတဲ့ကျန်းမာရေးဗဟုသုတတွေကိုကျေးလက်ကျန်းမာရေးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီချူသွေးကြိုအတင်းရဲ့ Facebook နဲ့ website တွေမှာလည်းအလွယ်တကူရှာဖွေကြည့်ရှုလို့ရအောင်ဖန်တီးလှူဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ
်။ဆွေကစနစ်တကျကုသမှုကိုခံယူမယ်။နောက်တစ်ခုကတော့အစားအသောက်နေထိုင်ရလဲအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျန်းမာရေးနဲ့လျော်ညီအောင်မတိလို့ရှိရင်တေချာမေးမြန်းမယ်အဲ့ဒီကျမ်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်သင်ပေးပါတယ်ဒါပေမဲ့တစ်ခုပဲတထိုင်နဲ့နားထောင်ရင်တသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထပ်ခါထပ်ခါမသိတာကိုပြန်ပြန်လာမေးလို့လည်းရပါတယ်နောက်တစ်ခုကတော့အခုလိုအချိန်မှဆိုလို့ရှိရင်တော့အကယ်၍ပေါ့ဘယ်သွားမေးရမှမသိပါဘူးဆိုလို့ရှိရင်တော့အများစုသုံးတဲ့ Facebook မှာဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံစီးကျူသွေးကျူအတင်းဆိုတာရှိပါတယ် MMDA မြန်မာလို့ရိုက်ထည့်လိုက်လို့ရှိရင်အဲ့ဒီမြန်မာနိုင်ငံစီးကျူသွေးကျူအတင်းရဲ့ Facebook page ကိုရောက်ပါတယ်နောက်တစ်ခုက web page တည်းရှိပါတယ်။အဲ့ဒီ web page မှာလည်းတိလို့သောဟာကိုမြန်မာလိုရိုက်မေးလည်းရပါတယ်။အင်္ဂလိပ်လိုရိုက်မေးလည်းရပါတယ်။အများစုသောမေးခွန်းတွေကိုကျွန်တော်တို့တပတ်အတွင်းလောက်မှာပဲအကျိုးစားပြီးတော့ဒီစီချိုနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေကနေပြီးတော့ပြန်လည်ဖြေကြားပေးနေပါတယ်လို့ပြောကြားလိုပါတယ်
။ကျမရင်းနဲ့မညီညွတ်တဲ့အပြုမူတွေကိုရှောင်ကျဉ်ပြီးကျမရင်းနဲ့ညီညွတ်တဲ့အပြုမူတွေကိုလိုက်နာလှုပ်ဆောင်နေဆိုတာလူတိုင်းလှုပ်ဖို့လိုတဲ့အနေထိုင်အပြုမူတွေပဲဖြစ်ပါတယ်။အေးဝဝအေးပေးဖို့ကိုလက်လှောက်ရှာမှုလုပ်ပေးဖို့အရက်စစ်လိတ်ရှောင်ဖို့ဆိုတာတွေကိုစီချိုသွေးချိုဖြစ်လို့လုပ်ရတာလို့မယူဆပဲကျမကြီးလိုက်စားတဲ့အနေနဲ့လှောက်ဆောင်တာလို့ယူဆလိုက်မယ်ဆိုရင်စိတ်ဖိစီးမှုတွေကိုရော့ကျသွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတွင်ရမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ
်ရလုံးကိုလည်းကြည့်ဆိုင်ပါနော်ရလုံး6လတခါတနေ့တခါမျက်စိဆရာဝန်နဲ့လည်းပြပါပြီး6လောက်ကိုကြည့်ဆိုင်ဖို့လည်းလိုအပ်မှာဖြစ်ပါတယ်နော်ပြီးရင်ကိုယ်ကကိုဆန်းစစ်ပြီးတဲ့အခါကျယောဂလက္ခဏာတစ်ခုခုရှိရင်ဆရာဝန်နဲ့လည်းပုံမှန်ပြသဖို့လိုပါတယ်။နောက်ပြီးတော့သွေးကြိုစီကြိုကကိုယ်ပံကိုကျွန်တော်တို့သွေးကြိုစီကြိုဟို14ဝယ်ထားပါ။ဝယ်ထားပြီးတဲ့အခါကျရင်ကိုယ်ပံကိုဆက်နော်ဆက်ကဲအတွင်းကိုယ်ပံကိုဖောက်ပါ။ဖောက်ပြီးတဲ့အခါကျလို့ရှိရင်မှတ်တမ်းတင်ထားပါ။ပြီးတဲ့အခါကျရင်3လတစ်ခါကျွန်တော်တို့ hemoglobin A1C သွေးရင်းအစီအတနော်ကြောက်ကရဖန်ရှင်ကောင်းမကောင်းဒါလေးတွေကိုတော့ကျွန်တော်တို့စမ်းစစ်လေ့လာဖို့တော့လိုအပ်ပါဖြစ်ပါတယ
်အယူဆမှားတွေကိုလက်ခံတာနဲ့လွဲမှားတဲ့ကုသမှုတွေကိုခံယူတာဟာစီချိုသွေးရုပ်ဝေနာရှင်တွေသတိပြုရှောင်ကြဉ်ရမယ့်လမ်းမှားတွေပဲဖြစ်ပါတယ်ပညာရှင်မဟုတ်တဲ့နှိစက်ရသူတွေရဲ့ပြောစကားတွေကိုနားမထောင်ပဲစနစ်တကျကုသမှုပေးတဲ့နေရာတွေကလမ်းညွှန်မှုတွေကိုသာ key site လောက်ဆောင်မှုလိုတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ
်စမ်းတဝါးဝါးနဲ့ဆေးမီးတို့နဲ့ကုတာတို့အချင်းချင်းလက်တို့ပြီးညှုံပေးတဲ့ဆေးကိုဝယ်ပြီးတောင်းကြည့်ကြတော့ထက်စားလို့ရှိရင်တော့ဒီဘက်ဆိုစနစ်တကျကုသမှုပေးနေတဲ့ဌာနတွေရှိပါတယ်။နောက်အခုဆိုလို့ချင်းကျွန်တော်ဗမာတနိုင်ငံလုံးမှာကျန်းမာရေးဌာနတွေမှာအခြေခံကျန်းမာရေးဌာနတွေရာတစ်ဆင့်အကုန်လုံးကိုကုသပေးနေပါတယ်။အခုဟာနော်လောလောရန်ကုန်တိုင်းမှာဆိုတော့အကုန်ကုပေးပါတယ်။နေတွေမှာလည်းအခုကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနတွေမှာကျေးလက်ကျန်းမာရေးဌာနကွဲတွေမှာစီချုပ်ဝေးနာကိုစစ်ဆေးပေးနေရရှိတယ်။ကုသပေးနေရရှိတယ်။ငွေကြေးမတတ်နိုင်သူတွေကိုလည်းစေဝါထောက်ပံ့ပေးနေရရှိတယ်။
စီချိုသွေးကြိုယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတစ်ယောက်လိုတက်တန်းစီနေထိုင်သွားနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးခန္ဓာအပြီးအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2019 SEA Games ရှိတောင်အာရှအားကစားပြိုင်ပွဲဘောလုံးပွဲတွေကိုတနင်္လာနေ့ကစတင်လိုက်ပြီးတော့ မြန်မာနဲ့မလေးရှားအသင်းတို့ပွဲဥဒ္ဒါမှာတည်ကြသွားပါတယ်။ကမ္ဘာပြေခုပ်ပြေဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးအကစားသမားစုချီးမြှင့်ပွဲအခမ်းအနားကိုတော့ပြည်သက်နိုင်ငံမော်နာကိုမြို့မှာစနေနေ့ကကျင်းပခဲ့ပါတယ်။ WBC Heavyweight Champion လူပွဲကိုအမေရိကန်နိုင်ငံ Las Vegas မှာစနေနေ့ကထိုးသက်ခဲ့ပြီးတော့ခုနှစ်ချီနဲ့ပွဲသိမ်းသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ကျင်း30မြောက်ရှီတောင်အာရှအာသာပြိုင်ပွဲစီးကိန်းပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္လာနေ့နိုမာ25ရက်နေ့ကဖိလစ်ပိုင်နိုင်ငံမှာစတင်လိုက်ပါပြီ2019စီးကိန်းပြိုင်ပွဲမှာမြန်မာ U20 နဲ့ဘောလုံးအသင်းဟာအုပ်စု A မှာအရှေ့ဖိလစ်ပိုင်မလေးရှားကမ္ဘောဒီးယားတီမော်လက်စတီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စု B မှာတော့ထိုင်းဗီယက်နမ်အင်ဒိုနီးရှားစင်ကာပူဘရူနိုင်းနဲ့လာအိုအသင်းတို့ပေါင်းပါတယ်တနင်္လာနေ့ကအဖွင့်ပွဲစဉ်မှာတော့မြန်မာအသင်းဟာမလေးရှားအသင်းနဲ့ကစားခဲ့ရပြီးတော့တကိုးစီတည်ကျသွားပါတယ်။ပထမပိုင်း12မိနစ်မှာမြန်မာအသင်းကတောင်းခံပေါ်ရတာကိုစူမိုကျော်ခေါင်းတိုက်သွင်းခဲ့လို့မြန်မာအသင်းရှေ့ကဦးဆောင်ခဲ့ပါတယ်။ဒါပေမဲ့24မိနစ်မှာတော့မြန်မာနောက်တန်းအမားကနေမလေးရှားအသင်းခြေပါကိုပြန်သွင်းခဲ့လို့တကိုးစီတည်ဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့နှစ်ပြင်းလုံးနိုင်ကိုရဖို့ချူပန်းခဲ့ပေမဲ့လည်းနှစ်ဖက်စလုံးဂိုးထပ်မသွင်းနိုင်တာကြောင့်နောက်ဆုံးမှာတကိုးစီနဲ့အဆုံးသတ်သွားခဲ့ပါတယ်။မြန်မာအသင်းဟာဒီနေ့မှာတော့အင်ရှင်ဖိလစ်ပိုင်အသင်းနဲ့ကစားခဲ့ရပြီးတော့29ရက်နေ့မှာတော့ဒီမော့လက်စီနဲ့ကစားမှာပါ။လာမယ့်ဒီဇင်ဘာ2ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။အုပ်စုတစ်ခုစီကပထမနဲ့ဒုတိယရတဲ့နှစ်သင်းချိုးဘူးလူပွဲတက်မှာဖြစ်ပြီးတော့ချိုးဘူးလူပွဲကိုတော့ဇင်ဘာ9ရက်နေ့မှာကစားကြမှာပါ။ပြီးခဲ့တဲ့2019မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ကြိမ်မြောက်စီးကိန်းပြိုင်ပွဲမှာတော့ထိုင်းသင်းကအရှူစိတ်ရခဲ့ပြီးတော့မြန်မာသင်းဟာအကျိုးဘောလူပွဲအထိတက်နိုင်ခဲ့ပါတယ်။ဖိလစ်ပိုင်စီးကိန်းဖွင့်ပွဲအခမ်းအနားကိုတော့လာမယ့်နိုမာ30ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးတော့အဲဒီနိုမာ30ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်။အချိန်ထဲမှာပဲစီးကိန်းပြိုင်ပွဲအတွက်ပြင်ဆင်မှုတွေမှာအဆင်မပြေတာတွေအားနည်းချက်တွေနဲ့ပတ်သက်ပြီးတော့လည်းဖိလစ်ပိုင်နိုင်ငံဘက်ကတောင်းပန်လိုက်ပါတယ်။ပြိုင်ပွဲနိုင်ငံတွေကအကစားသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်လာချိန်မှာလေသိမ်းမှနိုင်နဲ့ချီပြီးစောင့်ဆိုင်ခဲ့ရတာတွေရှိသလိုတချို့အကစားသမားတွေကလည်းတဲခိုမဲ့ဟိုတယ်တွေမှာပြီးပို့တာတွေတဲခိုမဲ့နေရာနဲ့သူတို့လေ့ကျင့်ဝင်တဲ့ဝေးတာတွေစတာကြောင့်ဖိလစ်ပိုင်စီးကိန်းပြိုင်ပွဲစီစဉ်သူတွေဟာအကြီးအကျယ်ဝေဖန်ခံရပြီးတော့အခုလိုတောင်းပန်ခဲ့တာဖြစ်ပါတယ်ခင်ဗျာ Davis Cup Tennis ပြိုင်ပွဲတွေမှာတော့ Spain အသင်းကနိုင်ရပြီးတော့ပိုဆွဲသွားပါတယ်။နောက်ဆုံး Final ကို Spain နိုင်ငံ Madrid မြို့မှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ Spain ကကနေဒါကိုနှစ်ပွဲပြန့်နဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ပထမပွဲမှာ Patricia Agut က Felix Auger ကို6-6-3နဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ကမ္ဘာအဆင့်တဲ့ Nadal က Denis Shapovalov ကို6-4-6-6နဲ့နှစ်ပွဲပြန့်နိုင်လိုက်တာကြောင့် Spain အသင်းက Champion ဖြစ်သွားပါတယ်။သူတို့နိုင်ရတဲ့ပတ်သက်ပြီးတော့ Rafael Nadal ပြောတာကတော့
Yeah, it had been an amazing week. Now a lot of things we went through.
ဒီတစ်ပတ်ကတော့အန်ဟောစရာကောင်းလောက်အောင်ပါပဲ။ Bautista Agut ရဲ့အဖြစ်ဆုံးသွားတယ်။ Granollers ကလည်းခါနာနေတော့သူကလမ်းတော်မလျှောက်နိုင်ဘူး။ Pablo ကလည်းတူးချင်းမှတရားရခဲ့တယ်။ဖြစ်တာတွေကတော့အဆုံးပါပဲ။အဲ့လိုမျိုးချင်းတွေကြားကနိုင်လိုက်တာဆိုတော့အတိုင်းမသိဝမ်းမြောက်မိပါတယ်။တကယ့်ကိုမမေ့နိုင်စရာပါပဲ
။ဒါဟာ Spain အတွက်တော့ Davis Cup ကို6ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့2017နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ပိုဆွဲရလဲဖြစ်ပါတယ်ဗျာ။
လဝေဘွဲရဲ့ဘက်မှာတော့ WBC ကမ္ဘာလဝေကောင်စီရဲ့ Heavyweight Champion လူပွဲကို American နိုင်ငံ Las Vegas မြို့မှာစနေနေ့ကထိုးသက်ခဲ့ကြပါတယ်။ American ကလက်ရှိ Champion Deontay Wilder နဲ့ကျူဘာကစိန်ခေါ်သူ Luis Ortiz တို့ထိုးသက်ခဲ့ကြတာပါ။ဒီပွဲမှာပွဲစကတည်းက Luis Ortiz က Wilder ကိုအပေါ်စီးကနေထိုးသက်သွားခဲ့ပြီးတော့6ချီအထိအသာစီးရယူနိုင်ခဲ့ပါတယ်။ဒါပေမဲ့ခုနှစ်ချီရောက်မှာတော့ Ortiz ဟာ Wilder ရဲ့ညာလက်သီးမိပြီးတော့လဲထိုးခံခဲ့ရတဲ့အတွက်နောက်ဆုံးမှာ Wilder ကခုနှစ်ချီနဲ့လဲထိုးပြီး WBC Champion ဆုကိုကာကွယ်သွားခဲ့ပါတယ်။ Wilder ဟာစုစုပေါင်း43ပွဲထိုးသက်ခဲ့တာမှာ42ပွဲနိုင်ပြီးတော့အဲဒီ42ပွဲတည်းက42ပွဲကအလဲထိုးခဲ့တာဖြစ်ပါတယ်။Wilder ကတော့လက်ဝဲသမိုင်းတလျှောက်မှာသူဟာလက်သီးအပြင်းဆုံးအပြင်းထန်ဆုံးထိုးသက်နိုင်တဲ့ကစားသမားဖြစ်တယ်ဆိုပြီးတော့သူ့ကိုယ်သူကြွေးကြော်လိုက်ပါတယ်ခင်ဗျာ2019ခုနှစ်အတွက်ကမ္ဘာအကောင်းဆုံးပြေးခုန်ပြေးအကစားသမားစုတွေကိုတော့ Eliot Kipchoge နဲ့ Dalila Muhammad တို့ကရသွားပါတယ်ကမ္ဘာပြေးခုန်ပြေးအဖွဲ့ချုပ်ရဲ့တနင်္လာစုချီးမြှင့်ပွဲအခမ်းအနားကို ပြီးခဲ့တဲ့နှုန်းမှာ23ရက်နေ့ကမြန်မာနိုင်ငံမော်နာကိုမြို့မှာကျင်းပခဲ့တာပ
ါ The World Athletics Male Athlete of the
Year ဒီပါပဲမှာတော့ကင်ညာနိုင်ငံကမာရသွန်ပြည်သမားအီလီယော့ကစ်ချော့ကရသွားပါတယ်သူဟာပြီးခဲ့တဲ့အောက်တိုဘာလကဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြုလုပ်တဲ့မာရသွန်ကိုတနာရီ59မိနစ်40စက္ကန့်ပြေးနိုင်ခဲ့တာကြောင့်မာရသွန်ကိုနှစ်နာရီအောက်မှာပထမဆုံးပြေးနိုင်တဲ့သူဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ဒါပေမဲ့ဒီမာရသွန်ဟာပုံမှန်မာရသွန်ပြိုင်ပွဲတွေလိုမဟုတ်ပဲစံချိန်အတွက်ပေးစ်မိတ်ကာကိုသုံးခဲ့တာကြောင့်ဒီစံချိန်ကိုတော့ကမ္ဘာပြေးခုံမြို့အဖွဲ့ချုပ်ကတရားဝင်စံချိန်ဖြစ်နေတော့အတိအမှန်မပြုခဲ့ပါဘူး
။ The World Athletics Female Athlete of the Year is Delilah Muhammad.
အမျိုးသမီးဘက်မှာတော့အမေရိကန်ကမီတာ400တန်းကျော်ပြီးချန်ပီယံ Delilah Muhammad ကတနစ်တာအကောင်းဆုံးဆုကိုရရှိခဲ့ပါတယ်။သူဟာကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ကမ္ဘာပြေးခုံးပြပြိုင်ပွဲမှာသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးပြီးတော့နောက်ထပ်စံချိန်တစ်တခုကိုတင်ခဲ့တာပါ
No, I couldn't have. It's been an amazing year. I'm so thankful to be here.
ဒီနေ့ကတော့အော်စရာကောင်းပြီးတော့ထူးခြားတဲ့နှစ်ဖြစ်ပါတယ်။အခုလိုစုချင်းမြင့်ခံရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမရဲ့နှီးပြတွေ၊နောက်ကျမကိုအားပေးတဲ့သူတွေ၊ကျမရဲ့မိသားစုတွေကိုလည်းကျေးဇူးတင်ပါတယ်။ဒီနှစ်ကတော်တော်လေးကိုခက်ခဲတဲ့နှစ်ဖြစ်သလိုအကောင်းဆုံးကိုလည်းလုပ်နိုင်ခဲ့ပါတယ်
။ဒလိုင်လာကတော့လာမယ့်2020တိုကျိုအိုလံပစ်ပြိုင်ပွဲမီတာ400တန်းကျော်ပြေးပွဲမှာချန်ပီယံဘွဲ့ကိုကာကွယ်နိုင်ဖို့ပြင်ဆင်နေတယ်ဆိုတာပြောကြရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်စုစည်းတင်ပြတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီအထိအစီအစဉ်အစအဆုံးကိုအတန်လွင့်ငင်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ 32.50 တို့ကနေပြန်လည်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရဲကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ဆိုင်ငံထားတာကိုပြန်လည်ရုပ်သိမ်းပုံမဆုံးဖြတ်ခင်မှာပဲအစိုးရအတွင်းလူထုကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်ကသိခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြလိုက်ပါတယ်။တိုင်ကြားချက်နဲ့ပတ်သက်လို့လွှတ်တော်ကိုအကြောင်းကြားဖို့လုံမလို့ဆုံးဖြတ်ရမယ့်သမ္မတရဲ့ရှင်းလင်းတွေကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအသိပေးခဲ့တာဖြစ်တဲ့အကြောင်းလဲနီးစပ်သူတွေကိုကူကားပြီးသတင်းစာကမနေ့ကဖော်ပြခဲ့တာပါ။အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်တွင်အစိုးဆုံးဝင်ညောင်းလူပေါင်း29ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါရစေ။မလင်းတန်းအဆိုအဝါဆုံးထံခဲ့ရတဲ့ဒိုးဝက်စ်မျိုးနဲ့ဖူမာနီမျိုးတွေကသေဆုံးသူတွေထဲမှာတော့ကလင်းငယ်တွေလည်းပါဝင်ခဲ့ကြတာပါ။မျိုးနှမျိုးစုံမှာတော့အဆောက်အဦတွေလည်းတော်တော်များများပြိုကျပျက်စီးသွားပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်မြို့တော်မှာ2016ခုနှစ်တုန်းကလူပေါင်း22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ်ဆက်စစ်ဆေးကြွဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးအထူးခုံရုံးကတည်ရန်စီရင်လိုက်ပါတယ်။ကော်ဖီဆန်တစ်ခုပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေလည်းဖြစ်ခဲ့ကြပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းမြေမြုံမိုင်းပေါက်ကွဲမှုကြောင့်သေဆုံးသွားသူဟာဂျာမန်နိုင်ငံသားခီးသွားတူဖြစ်တဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတည်ဆုံးသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အစောပိုင်းသတင်းမှာဒီမှာတော့ကမ္ဘာလက်ခီးသွားတွေမကြာခဏလဲပတ်လို့ရှိတဲ့တီဘောမျိုးနီလမ်းဘေးမှာမြေမြုံမိုင်းပေါက်ကွဲမှုကြောင့်တည်ဆုံးသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပေါက်ကွဲမှုကြောင့်ပေါ်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းဒဏ်ရာရရှိသွားပါတယ်။ပောက်ခွဲမှုဖြစ်ပေါ်တဲ့ဒီဘောမျိုးနဲ့ပင်ညောင်ကြီးရွာနဲ့ကွန်ဟောက်ကြီးရွာကြားဒေသခီးသွွားတွေတွာလာခွင့်မရှိတဲ့နေမျိုးတစ်ခုဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူဒူးကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့ပါတယ
်။သတင်းချင်းချက်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wandiet ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မညသစင်အောင်ပါ
This program has come to you from the Voice of America, Washington.